88မျိုးဆက်ကျောင်းသားတွေရနေပြီးတော့လက်ရှိနိုင်ငံအခင်းကျင်းနဲ့ပတ်သက်ပြီးတော့သဘောထားထုတ်ပြန်လာတွေ့ရပါတယ်။အဲ့ဒီသဘောထားကိုနည်းနည်းလောက်ရှင်းပြပါလားခင်ဗျ။
ဟုတ်ကဲ့ပါအခုကျွန်တော်နိုင်ငံရဲ့ဖြစ်ပေါ်နေတဲ့အခြေအနေရပါတော့ဥပမာဒေါ်ဆောင်ဆန်းစုကြည်ကသူ့အနေနဲ့တိုင်းပြည်နဲ့ပြည်သူလူထုကောင်းစားရေးအတွက်တစိမ့်မမလှုပ်ဆောင်နေတယ်ပေါ့နော်ကျွန်တော်တို့ကလည်းသူ့ရဲ့ရည်ရည်ကိုယုံကြည်ပါတယ်ဒါပေမဲ့အခုလက်ရှိအခြေအနေမှာကျွန်တော်တို့ရဲ့ဒီ88မျိုးစက်ကျောင်းသားခေါင်းဆောင်တွေဟာအဝေးလမ်းနဲ့ထောင်နေတဲ့မှာလက်ရှိကြာခံနေရတဲ့အခြေအနေမှာအဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကဒီခုသူတို့မပါနိုင်မင်းနဲ့ကျွန်တော်တို့ကသူတို့ပေါ်သစ္စာပေါ်ပြီးတော့ဒီလိုရွေးကောက်ပွဲဝင်မယ်နိုင်ငံရေးပါတီထောက်မယ်ဆိုရင်ဘယ်လိုမှမဖြစ်နိုင်တဲ့ကိစ္စတစ်ခုပါတော့အဲ့ဒါကြောင့်မလို့ကျွန်တော်တို့88မျိုးစက်ចောင်းသားပေါ့ဗျာကျွန်တော်ကိုမင်းကိုနိုင်လို့ကိုထီကျွဲလို့ဦးဆောင်နေ88မျိုးစက်ចောင်းသားအဖွဲ့အနေနဲ့ကိုစားပြုပြီးတော့နိုင်ငံရေးပါတီတစ်ခုကိုထောင်ဖို့အစီအစဉ်မရှိပါဘူးအခုတော့ကျွန်တော်တို့လာမယ့်ရွေးကောက်ပွဲကိုလည်းဝင်ရောက်ရှင်းပြဖို့မရှိပါဘူးပေါ့နော်အဲ့ဒီအတွက်ကျွန်တော်တို့ကသဘောထားကြေညာချက်ထုတ်ပြန်ရတာပါခင်ဗျာဟုတ်ကဲ့
အဲ့တော့ဒီကြေညာချက်ဟာအထဲမှာရှိနေတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်တွေရဲ့သဘောထားကိုထင်ဟပ်စေတယ်လို့လည်းပြောလို့ရတာပေါ့
ဟုတ်ကဲ့ရေဘူးအားဖြင့်ပြောလို့ရပါတယ်ခင်ဗျာဒါပေမဲ့အားလုံးကိုတော့ကျွန်တော်တို့ဟိုလိုက်ပြီးတော့မယူနိုင်သေးခင်ဗျာဘာဖြစ်လို့လဲဆိုရင်ဒီမှာကိုကိုကြီးကကျူးဆိုလို့ရှိရင်မိုက်ဆက်ထောင်မှာရောက်နေကြဗျာအဲ့ဒီကိုသူ့အိမ်ကလည်းလူလို့ရတယ်မထောင်းစားမသွားတာကြာပြီဆိုတော့ကျွန်တော်တို့ဘလို့မှဆက်သွယ်လို့မရပါဘူးခင်ဗျဆက်သွယ်လို့လက်လန်းမီလို့ရသလောက်ကတော့ကျွန်တော်တို့အလုံးဆက်သွယ်ပြီးစုံစမ်းပြီးတော့မှဒီကိစ္စကိုစီစဉ်တာပါခင်ဗျအ
ဲ့တော့သူတို့နဲ့ပတ်သက်လို့တခြားထူးထူးခြားခြားဘာတွေများကြာတာသေးလဲခင်ဗျဥမာဒီကျမ်းမာရေးကိစ္စတွေရောဘာတွေရောအထွေတွေပေါ့
သူတို့တွေကအခုကဟိုတလောပဲကိုမင်းကိုနိုင်လို့မနီလာတို့ဟိုထောင်ပြောင်းလိုက်တယ်လေအဲ့တော့သူတို့ကလည်းဒီမှာဟိုလုပ်ပြရမယ့်အချိန်မှာအဲ့လိုမျိုးအပြောင်းရွှေ့တွေလုပ်တော့သူတို့တွေမှာလည်းဒူလောဒူလောနဲ့တန်မြာတွေဖြစ်နေကြတာပေါ့နော်ဘာလို့မလုပ်ဖက်နဲ့ပြောင်းတယ်လဲပေါ့နော်အဲ့လိုဟာမျိုးတွေတော့ရှိနေကြတယ်ဆိုပြီးတော့ကျွန်တော်သိရှိရတယ်ခင်ဗျအ
ဲ့တော့တစ်ဆက်ထဲမှာပဲပေါ့နော်ဒီကိုကိုကြီးပါဝင်ဒီနိုင်ငံကျင်းသားဟောင်းနေအယောက်20ရနေပြီးတော့ဒီကော်မတီတရက်ဖွဲ့တယ်ပေါ့အဲ့ဒီကိစ္စကိုလည်းနည်းနည်းပြောပြပါအောင်ခင်ဗျ
ဟုတ်ကဲ့ဒီလိုပါခင်ဗျကျွန်တော်တို့ကဒီကျွန်တော်အိပ်ပြေးမျိုးဆက်ကြောင်းသားများအပါအဝင်ပေါ့နော်တခြားခေါင်းလွတ်လာတဲ့အကျဉ်းသားဟောင်းတွေအားလုံးကျွန်တော်တို့ကစုစည်းပြီးတော့ဒီနေ့ကပဲကျွန်တော်တို့ဒီရှင်ရပါကျောင်းမှာအားလုံးတိုင်ပင်ရပြီးတော့ကျွန်တော်ဒီလုပ်ငန်းဖော်ဆောင်ရေးအဖွဲ့စုဖွဲ့လေးပေါ့နော်လေးဖွဲ့ဖွဲ့ပြီးတော့အားလုံးသဘောတူညီချက်နဲ့လုပ်ကြပါရခင်ဗျကျွန်တော်တို့ကဒီနိုင်ငံရေးအကျဉ်းသားချင်းချင်းတက်တွယ်ပြီးတော့ချင်းချင်းအပြန်လန်ရိုင်းမင်းကူညီကြမယ်ဗျာဥပမာသူတို့လူအနေနဲ့စီးပွားရေးပညာရေးတွေလူမှုရေးတွေစသဖြင့်အပြန်လည်ကူညီကြမယ်။နောက်ပြည်တွင်းဆွေးနွေးဆဲဖို့လူမှုအကျိုးပြုလုပ်ငန်းတွေတိုးတက်ဖွံ့ဖြိုးစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ working group ပါဗျာ။ကျွန်တော်တို့အယောက်20နဲ့ဖွဲ့စည်းပါလေ
။ပြည်သူ့လွတ်တော်ဥက္ကဋ္ဌပြောလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံရေးကျင်းသားဟောင်းတွေကြိုးဆိုတယ်ဆိုတာမျိုးအဲ့ဒါဘယ်လိုလဲဆိုတာလည်းနည်းနည်းရှင်းပြပါဦး
။အခုကျွန်တော်တို့ဒီတရက်နေ့မှစလုပ်ပြီးတော့နောက်တစ်နေ့မှပဲလူရောဥရှိမန်းကနိုင်ငံရေးကျင်းသားတွေကိုစပင်းမဲ့ဆိုတဲ့ဟာကိုသိတာရှင်းလို့ပါမှာကြီးပြီးပြောဆိုခဲ့ပါတယ်။ဒါဟာတကဘာလုံးဝမျောလင့်နေတဲ့အလုပ်တစ်ခုဖြစ်တဲ့အတွက်ဒါကကျွန်တော်တို့ကကြိုးစားပါလေ။ကျွန်တော်တို့ကကောင်းလာလို့ရင်ကောင်းတာအတွက်အသိမှတ်ပြုပါလေ။နောက်ပြီးတော့ဒီကိစ္စကိုလည်းအများဆုံးလုံဆောင်နိုင်ဖို့တိုက်တွန်းတဲ့အကြောင်းကိုကျွန်တော်တို့ကကြေညာချက်ထုတ်တာပါ။တကယ်တော့ဒီကိစ္စဟာအများဆုံးဆောင်ရွက်တဲ့ကိစ္စပါ။ဘာလို့လို့လဲဆိုတော့ဒီထောင်နေထဲမှာရောက်နေတဲ့လူတွေရှေ့တန်းမှာတိုက်နေရတဲ့တိုက်ပွဲတွေဆိုတာဟာခန္ဓာကိုယ်ဒီအသက်တည်နေရင်းနေရတဲ့အနေထားပါတရက်ချက်တရက်ကြာမယ်ဆိုရင်တော့ဒါလုံးဝမကောင်းတဲ့ကိစ္စချက်ချင်းလုံးတဲ့ကိစ္စတွေပါအဲ့ဒီအတွက်ကျွန်တော်တို့ကလည်းဒီရောရှိမှန်းကိုလည်းသူကြိပေးထားတဲ့အတိုင်းလေအများဆုံးဆက်ပြီးတော့လုပ်စီချင်ပါတယ်နောက်တစ်ဆက်တည်းပေါ့နော်အခုကျွန်တော်တို့နိုင်ငံကြီးအကျဉ်းသားပေမဲ့တချို့ဆိုရင်တော့သူတို့ကရွေးချက်ရှိရှိနဲ့တခြားပုံမှန်တွေနဲ့ချထားတယ်ဗျာနိုင်ငံရေးပုံမှန်မဟုတ်ဘူးတချို့လည်းတမန်တိသအဖြစ်အတိမှမပြုတ်ထားဘူးဥပမာကျွန်တော်တငင်းတယောက်ဆိုနိုင်ငံရေးလိုရင်းနဲ့ဖန်ခါတယ်သူလက်ထက်မှာဒေါ်လာတွေ့တော့ဒေါ်လာမှုနဲ့ချထားတယ်ပေါ့နော်အဲ့လိုဟာမျိုးတွေရှိတယ်ကအဲ့လိုမျိုးတွေကိုပါပြန်ပြီးစီစစ်စီကျင်တယ်စီစစ်ပြီးတော့ကျွန်တော်တို့ကဒီနိုင်ငံရေးကျင်းသားအဖြစ်ဂုဏ်သိက္ခာရှိရှိတက်မှတ်ပြီးတော့လှုပ်ပေးစီကျင်ပါလေဒါလေးကိုတော့ကျွန်တော်တို့မြစ်တရက်ခံပါလေ